building a great marriage.
Session 8, Cultivate Intimacy in Marriage by Paul Bucknell, translated from English into Burmese. Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
He's faithful. We don't have to have a lot. We just have to have Him. You don't want to get critical of your husband, of God's calling. You gain much greater grace by trusting Him, God, to provide for all your needs. I thank the Lord for my wife. Even when we go down to no money, I never remember hear her complaining. I remember once, several times. So many things are breaking. We have no money. So I tell our children, we don't have any money, but we have many broken things. So we pray, we read the Bible each night. So I said, tonight's special. So probably that time we had 8 children, so we all make big circle. I was just going to pray. We don't have money. And I started thanking God for all the broken things. And all our kids started laughing a little. Not many people hear you thanking God for broken things. And so I go around thanking Him for every broken thing. It was about 16 things I thought of, 1-6. You know, our children, some small, would always be looking, how is God going to answer prayer?
What's
the difference between that and if maybe my wife was complaining and I was aggravated and we never prayed? What's the difference between the families? You see, one says God isn't real, He doesn't provide. But here, the parents trust, the children learn to trust. I remember one time, I needed to go on a trip to India, and I didn't have any sandals. But I didn't have any money for any. So I prayed my family, Lord, provide me a pair of sandals. And So I walked along my dad's beach, and I found one sandal.
Eddie Chema, you know, last shout, no? Eddie Chema, you know, the cook, 또 성도고 뛰어야
It fit me. It was in good shape.
애디저만 저노 편하 너 뛰어비만 애디 저노 안 뛰어 되게 까이네 너 저노 체다운에 되게 라이네.
And so I come back and say, I got one sandal. We pray for the second.
게 저노 애디 편하고 뛰어비만 저노 편라비만 나다카 수다운에.
My children are watching. The next day, we found the second sample. And I wore them several years on my trips. My oldest son still mentions this to me. He can't but believe in God. We have to live out our faith. Don't be afraid of poverty. Because they become our crises, our learning situation, our teaching situation. And I'd rather have those teaching situations where my children and myself learn about God's power than a boring life where you have everything. God is so faithful. If you let him, he will come in and build a great marriage. Get rid of your doubts. Humble yourself. He's got much more for us. This session, number 8, is called Cultivate Intimacy in Marriage. Again, sometimes maybe this gets a little too intimate or personal. I hope I don't hurt you at all. Or But the scriptures talk pretty open about some of these things. And so I try to be faithful in talking about scriptures. Let's pray. Lord, we thank you that you want the very best for all of us. If we ever doubt, we all we have to do is look at the cross. You have the very best for us and our marriages, our families. The powerful word of God, bring it about, O Lord. Help us. Help us in our different situations. To gain that hope and to move forward in love. In Jesus we pray.
Amen.
Okay, so we're beginning our third section on friendship. Obtaining a great marriage. So we got to think about what is intimacy? Intimacy, a very closeness. I was trying to think, what is it that a couple, why do people get married, right? What do they really want?
I think
a loving relationship is one. I love, she loves. I like being accepted. I like being understood. I like having someone there with me. What does a couple need? They need devotion to each other.
Devotion so ra ga chu no a chin pe phu no pe sa phu phit de
because it's that devotion that's a part of that oneness that God gave us. It brings us closer and closer.
Di chu no devotion so le chu no di set ga chin ha no di lin ne me ya cha ma po wi ma yin ne chuan win se de.
Okay, right now take your hands and go like this.
Ke chu no le ko di lo myaw cha ya aw.
Okay, they're touching.
Okay, you know, team, no?
Okay, now just get closer. Squeeze a little. Squeeze a little more so your fingers get in there. Closer and tighter. And tighter. Oh, now it's hard to break apart. At first, though, very easy come apart.
But tomorrow, we don't know.
Yeah. But when close,
and the lobe in that comma
locked in. I'm locked to my wife.
Okay, And
I've learned, thank you, I've learned how special that is. You know, when we get married, we have dreams of great love and relationship. But the selfishness and bitterness comes in. So let me describe marital intimacy the best I can. So as I said, it's rooted in oneness. Oneness of souls. So the two are blended together so much. You turn this one, the other one turns. Is that bad or good? You say, well, I like my freedom, you know, a little distant. Get so close to my wife, that might be dangerous, maybe you're thinking. Or you don't trust your husband. I said, that would be scary. But you know, this is God's will for you. And we are such unbelievers, we don't believe His truth is best. But Jesus said, the two shall be one flesh. Physical, but in the soul. So the word that first describes the physical relationship is back in
Genesis.
Way back in Genesis, it uses the word to know to describe the physical relationship. Genesis 4:1, Adam knew his wife and she conceived. So the lie that sometimes we hear is that people are just evolved. They think that sexual expression is just natural and just needs to be fulfilled. That's not the biblical truth. Instead, sexual expression is only to be enjoyed in marriage.
အဲ့ဒါကျွန်တို့ဒီလင်ပိုင်ဆိုင်ရာဆိုတာယောက်ျားနဲ့မိန်းမနှစ်ယောက်တည်းသူတို့ဖြာပေးတဲ့ကောင်းချီးမင်္ဂလာဖြစ်တယ်သူတို့အတွက်ပြိုဖို့ဖြစ်တယ
် A higher design.
ကျွန်တို့ရဲ့စိတ်ဆန္ဒ
It depends on a lifelong process of building trust.
အဲ့ဒါကျွန်တို့ရဲ့စိတ်ဆန္ဒဟာဒါယောက်ျားနဲ့မိန်းမလင်နဲ့မယကျွန်တို့ရဲ့တည့်ရပြီတည့်ရကျွန်တို့ယုံကြည်ကိုးစားဖို့ရင်းနှီးကြွားဝင်ဖို့ပဲဖြစ်တယ်
So he uses it in such a way to glorify that oneness and that unity.
အဲ့ဒါကျွန်တို့သလုံးသွားတီးနဲ့ကျွန်တို့ဒီလင်းနဲ့မရဟာဖြာဘုံတော်အတွက်ဖြာဘုံတော်ကိုထင်ရှားစေတော့လင်းမရဖြစ်ဖို့အရေးကြီးတယ
်. You know Jesus uses this concept of intimacy to describe him and us.
ကျေခရစ်တော်ကခရစ်တော်ကိုယ်တိုင်လည်းပြောပါတယ်။သူနဲ့အသိန်းတော်အကြောင်း
Let me read this in John 15:4-5.
ရှင်ယောဟန်အခန်းကြီး15အငယ်၄၅ကိုကြည်ကြင်ရအောင
်. Jesus said, "Abide in me and I in you."
တင်းတို့ဟာငါ၌တည်လျှင
် I'll continue read. As the branch cannot bear fruit of itself unless it abides in the vine, so neither can you unless you abide in me. I'm the vine, you're the branches. He who abides in me and I in him, he bears much fruit, for apart from me you can do nothing. John 15:4-5.
ငါ၌ဒီနေကြလောငါဒီလေတင်တို့၌ဒီနေမီစပစ်ခဲ့သည်အပင်၌မတည်လျင်ကိုယ်အလိုအလျောက်အတိမတိနိုင်အတိမတိနိုင်တကယ်တော့တင်တို့ဒီငါ၌မတည်လျင်အတိမတိနိုင်ချာငါဒီစပစ်နွေပင်ဖြစ
် So what we find here is do you see the closeness
ဒီနေရာမှာကျွန်တော်ဘာကိုတွေ့ရတလဲဆိုလို့ရှင်တော့ခရစ်တော်နဲ့ကျွန်တော်ယုံကြည်သူတွေနိစာမှု
So abiding when you're together with Jesus.
Credona atu atetshin chin ajang wo chong di ma di nya ma twet ya ba le.
Take it apart you just start dying, right?
Ah di credo ma ba ve ne atet credo ma ba chin atet ta ha.
But when you abide then you bear fruit.
Ba ma alu ma lou nai bu credo ba le atet ta ha ati ti de.
So Jesus is that vine and spiritually we abide and attach to him.
Di chong no win yin ye ya ma chong no di credo nai chong no atet taဒီရှိဖို့အရေးကြီးတယ
် The same concept is described in the book Song of Solomon.
ကျွန်တော်တို့ဒီ Solomon ဒီစာအာဒီအာဒီ Solomon ကဆာလာကျမှာသူကဖော်ပြပါတယ်ဆာလာကျမဟုတ်ဘူးဒေသနာက
ျ So let me just read again Ephesians 5:31-32 to remember focus on this oneness.
ကဲအဖက်ခန့်ချင်းငါအငယ်30တိကိုကျွန်တော်ကြည့်တဲ့အခါမှာတလုံးသွားတိဖြစ်တဲ့အကြောင်းကိုဖော်ပြပါတယ်ခရစ်တော်က
And so this a man shall leave his father and mother, cleave to his wife, the two become one.
ဒီနေရာမှာသင်ရောက်မဟုတ်တော့ဘူးတကိုယ်တည်းတသားတည်းတလုံးသွားတည်းဖြစ်လာမယ်လို့ပြောပါတယ
် The mystery is great, but I'm speaking with reference to Christ and the church.
ဒီနေရာမှာအတိတ်ကပြောချင်တာခရစ်တော်နဲ့အသင်းတော်အကြောင်းကိုပြောပါတယ
် So spiritually, but also in our marriage, that intimacy is there.
ကျွန်တော်တို့ဒီဝိညာဉ်ရဲ့အနေကျွန်တော်တို့ခရစ်တော်နဲ့ကျွန်တော်ခရစ်တော်၌တည်ပြီးမှကျွန်တော်တို့ဟိုအတိတ်တည်နိုင်တယ်လို့ကျွန်တော်ရဲ့ဒီလိန်နဲ့မရကြမှာလေကျွန်တော်ကဒီရင့်နှင့်ကျွမ်းဝင်မှုကအရေးကြီးတယ
် So let me point out four aspects of marriage.
ကျွန်တော်ဒီအင်ထောင်ရဲ့နဲ့ပတ်သက်ပြီးမှအချက်လေးချက်အဖြစ်ကျွန်တော်ဖော်ပြချင်တယ
် First Corinthians 7:2.
ကျေတိကခန့်ချီခုနှစ်အငယ်နှစ်ကိုကြည့်ကြရအောင်
But because of immoralities let each man have his own wife and let each woman have her own husband.
1 Corinthians 7:2 ဒီကိုကြည့်ကြရအောင်တင်းတို့ဒီငါသာတို့ပေးလိုက်သောစာ၌ပါတော့အရာမှာယောက်ျားဒီမိမနှင့်မဆက်စားဘဲနေဖြင့်ကောင်းတို့လည်းမတရားသောမေထုံနှင့်ကြင်ထွန်းမိအကြောင်းယောက်ျားတိုင်းမိမိမယစစ်စေတော
် So this talks about possession
မိမတိုင်းမိမိလင်စစ်စေတော
် See the man has his own wife
ကဲယောက်ျားဟာသူ့နော်အမျိုးသမီးရှိတယ
် each woman has her own husband
ဒီအမျိုးသမီးတိုင်းဟာသူတို့ရဲ့အမျိုးသားရှိတယ
် let's look at the obligation
ဒီနေရာမှာကျွန်တော်တို့အတိတ်ကအရေးကြီးတာကြည့်ကြရအောင
် the next verse 3
ဒီတိကွာခန်းကြီးနှစ်အငယ်3ကိုကြည့်ကြရအောင
် let the husband fulfill his duty to his wife and likewise also the wife to her husband
ယောက်ျားဒီဆက်စားခြင်းဝတ်ကိုမိမိမယားအပြုစေလို့ထိုနည်းတူမိမဒီလဲဆက်စားခြင်းဝတ်ကိုမိမိလင်အားပြုစေလော
We're not to hold back ourselves from our spouses.
ကြေကျွန်တော်က ที่จวนโนอเมียวต้าတွေဟာကိုယ့်ရဲ့အမျိုးသမီးအတွေ့ပဲဖြစ်တယ်จวนโนခန္ဓာကိုယ်ဟာ
Out of the love and joy of our hearts we share ourselves with each other
ကဲจวนโนစိမာနဲ့ချစ်ချစ်မေတ္တာအပြည့်တယောက်နဲ့တယောက်နော်အတူတူအသက်ရှင်တယ
် So we don't think about other people we delight and focus on our own spouse
ကဲจวนโนသူတပတ်ကိုစဉ်းစားစရာမလိုဘူးကိုယ့်အမျိုးသမီးကိုပဲจวนโนဟာစဉ်းစားမယ်သူတယောက်တည်းကိုပဲจวนโนစဉ်းစားမယ်
And verse 4 talks about control.
Okay, အပိုင်ငယ်လေးကဘာပြောတယ်လဲ?
The wife does not have authority over her own body, but the husband does. And likewise, the husband does not have authority over his own body, but the wife does.
မိမဒီမိမိကိုကိုမပိုင်လင်းဒီပိုင်ဤထိုနည်းသူယောက်ျားဒီလည်းမိမိကိုကိုမပိုင်မယားဒီပိုင်ဤကျွန်းတို့ကကိုကမပိုင်ဘူးကိုအမျိုးသမီးကကျွန်းတို့ခန္ဓာကိုယ်ကိုပိုင်တယ်
And the last one we want to focus on is devotion.
Juno di devotion so that juno di di seka chen
jang. We'll go all the way to verse 33, 34.
Ye akanchi kunni ti kwa kanchi kunni anye.
But one who is married is concerned how he may please his wife, but one who is married is concerned how she may please her husband.
ခင်ပွန်းရှိတော်သူမူကားမိမိမယားဤစိတ်နှင့်တွေးဆခြင်းကလောကီအမှုကိုတရိထတဤထိုနည်းသူခင်ပွန်းမရှိသောမိမနှင့်ခင်ပွန်းရှိသောမိမသည်ခြားနာခြင်းရှိ၏ခင်ပွန်းမရှိသောမိမသည်ခန္ဓာကိုယ်ခန္ဓာစိတ်ဝိညာဉ်နှစ်ပါးကိုတားဆင်းစေခြင်းကဖျားသခင်ဤအမှုကိုသာတရိထတဤ
So you see that devotion there that thinking about our spouses
ကဲကျွန်တော်ဒီတယောက်နဲ့တယောက်နော်လင်းနဲ့မယားကျွန်တော်တယောက်နဲ့တယောက်အတွေ့ပဲကျွန်တော်ဒီသိရှင်ရမယ်ပေးစားရမယ
် So let me ask you some questions you can just quietly answer them in your own mind
ကဲကိုယ့်ရဲ့အတွေ့အထက်မှာကျွန်တော်အဒီကျွန်မေခွန်းသူဖွလောက်မေးချင်တယ်နော်မြန်မြန်လေးနဲ့ကိုယ့်ရဲ့အတွေ့အထက်မှာနော်အဖြေပေးလို့ရတယ
် So you can answer yes or no
အဲ့ဒါနော်ဟုတ်လားမဟုတ်ဘူးလားဆိုတော့ကိုယ့်ရဲ့အတွေ့အထက်မှာအဖြေဖြေလို့ရပါတယ်
Number one, you've spent more than 15 minutes at any one time in the last 3 days talking nicely to your spouse.
Okay, John, the majority king, no, the majority king, the new year, ma, go yet a mute minute. No, sing a mini lot of change, you be ma, saka,
you don't have to answer me, but think about it.
Yeah, I will sing sajiba.
Have you really, or haven't you?
နော်အဲ့ဒါကိုအချင်းယူနေဆိုတာကစကားပြောတတ်တာမကားဘူးနော်ခုနကျမ်းစာမှာရှိတယ
် Okay number 2 name the two most important things on the wife of your husband or your wife
ကဲနံပါတ်1အရေးကြီးတဲ့အချက်ကဘာလဲဆိုလို့ရှိရင
် What are they
ကိုယ့်ရဲ့အတွေ့အထိမှာကိုယ့်ရဲ့အတွေ့အထိမှာဘာသူရှိတယ်လဲ
Have you been thinking about their needs
ကိုယ့်ရဲ့အမျိုးသမီးအကြောင်းရှိသလားဘာသူရှိတယ်လဲကိုယ့်ရဲ့မိမအကြောင်းပဲရှိတာလားမဟုတ်လို့ရှင်တော့အပြင်ကအကြောင်းပဲရှိတာလားကိုဟာနဲ့ကိုကိုအတွေ့ကိုအတွေ့ကိုဆန်းရှိကြည့်ပါဦ
း Okay here's another one Has a husband shared to discuss his future dreams in the last 3 months
Sorry
Has the husband shared and discussed his future dreams in the last 3 months
ကဲပြီးခဲ့တဲ့3လမှာအမျိုးသားကကိုယ့်ရဲ့အမျိုးသမီးကိုပေါ့နော်သူရဲ့အနာကအိမ်မဲအကြောင်းတွေသူရဲ့ရည်ရွယ်ချက်တွေပြောဖို့ပါသလား
You see the man
ဟာဖူလားကိုမင်းမကို
has hopes dreams
ကျွန်းတို့ယောက်ျားတွေဟာအမျိုးသားတွေဟာကျွန်းတို့အနာကအိမ်မဲတွေရှိတယ
် If he's able to share them with his wife
ကိုရဲ့အမျိုးသမီးကိုအဲ့ဒါကိုပြောပြနိုင်တယ်ဆိုရင
် Are you has he shared with you?
No?
Yes.
ကိုရဲ့အမျိုးသားတွေကပြောဖို့သလားအဲ့လိုမျို
း Do you ever listen to him?
သူ့ကိုနားထောင်ဖူးသလား
Do you ever like being alone with your husband talking walking with him
ကိုယ့်ရဲ့အမျိုးသားနဲ့နော်လာရှောင်းနော်စကားပြောရင်းရင်းနှင်းနှင်းနဲ့နေတာတချို့ဒီအမျိုးသမီးတွေကနေချင်ကြတယ်အဲ့ဒါတောင်းတနေကြတယ
် Do you sense that there's no barriers between you
ဒီအတွေ့အထက်မှာပေါ့နော်စဉ်းစားကြည့်ပါလင်းနဲ့မရကြမှာဘေးအရာကနော်
Remember all that stuff taken out.
ကြားခံနေတယ်လေ။ဘယ်အရာကကြားခံနေတယ်လေ။စဉ်းစားကြည့်ပါ။ကိုကအတိဆုံးပဲ
Here's the last one. In the last week have you consciously held back your words in order to speak graciously to your spouse?
ကဲပြီးခဲ့တဲ့နော်တပမှာကိုယ့်ရဲ့အမျိုးသမီးနဲ့နော်ကောင်းမွန်စွာနော်ချိုတာတဲ့စကားပြောခဲ့တလား
So you see there's test to intimacy
ဒါကအတိတ်ကပြောချင်တာကရင်းနှီးကျွမ်းဝင်ခြင်းကိုပြောချင်တာဖြစ်တယ
် There's more of course
အဒီထက်အရေးကြီးတာတစ်ခုရှိတယ
် But when we share a common heartWe're expressing that intimacy.
Okay, John, no, the atwin pai ma khan sa che re te yaw na te yaw phor pya ne a kha ma.
So we're seeking the same thing.
Ah, John, no, atu to kwa
whether the children,
ko ye ta ko ye khle re ko atu to kwa khyu sai de
ministry,
ko ye ta tana ko le atu to kwa lut song la de.
So let me share how you increase your intimacy.
Okay, John, no, yin ni twin win mu ko belo John no to bwa sin me le.
Okay. Now notice it will start with conversation, personal sharing.
Okay, John, no, the day on that day on when I change a job, we're going to be watching.
So men, I encourage you when you go home.
Okay, go a new day, we go a new to me, we go a new to come up here.
Or on the way home.
Okay, to know in John, to that come up.
Start talking to your wife.
Okay, in your day, come up, go a new to me, and say, come up.
Don't wait for them to start.
ကဲသူတို့သူတို့ပြောရမယ့်သူတို့ကိုမဆောင်းပါနဲ
့ Sometimes we have a practice where the husband sits next to the wife
ကျွန်တော်တခါတလေနော်သူမပြောဘဲနဲ့သူအဆမပြုဘဲနဲ့ကျွန်တော်မဆဘူးနော်ကိုက
So they sit there
မေမာသူပဲယောက်ျား
But they don't know what to say
ကျွန်တော်အဲ့ဒီအချိန်မှာကျွန်တော်မေမာတွေကဒီသူတို့ရှက်တယ်ဘာမှမပြောရဘူး
But you can start sharing, oh, how was your week?
Okay, John, no, you know, you know,
anything troubling you?
Or I
appreciate something you did. Lead into a conversation. A simple conversation talks about intimacy. It is intimacy.
အလိုမျိုးပြောချင်းအားဖြင့်ကျွန်တော်ရဲ့နှလုံးသားရဲ့အတွင်ပိုင်းနော်ဒီကျွမ်းဝင်မှုရင်းနှီးကျွမ်းဝင်မှုဖြစ်စေတယ
် This what you're doing is communicating your thoughts to the other person.
အလိုမျိုးကိုယ့်ရဲ့အတွေ့အထဲမှာအပြင်ကလူတွေနဲ့အဆက်အသွယ်ဖြစ်နေတယ်ဆိုလို့ရှိရင
် And we go to the next part where that person shares with us.
အဲ့ဒါကအရေးကြီးတယ်
You say back and forth, mutual understanding. Now I'm beginning to understand my spouse.
Okay, အဲ့လိုမျိုးနဲ့ခုနပြောတယ်နော်အစမှပြောတယ်ဒီတယောက်နဲ့တယောက်အဲ့လိုမျိုးဒီဝေဒီခွန်အားပေးတာနဲ့ဒီတယောက်နဲ့တယောက်နားလည်မှုတွေရှိလာတယ
် Not fully, but partially, more than.
အဲ့ဒီတာမကပဲနဲ့
And then it leads on to a deepening commitment.
အဲ့ဒီနောက်ဆုံးမှဒီထက်နည်းနည်းတဲ့ဒီတယောက်နဲ့တယောက်ဆက်ကမှုရင်နှီးကျွမ်းဝင်မှုအသက်သာမှာအင်ထောင်ရဲ့မှာရှိလာတယ
်။ Oh you're facing that problem? I didn't know that.
ကဲကျွန်တော်ပြဿနာတွေကြုံတွေ့ခဲ့တယ်
။ How can I help you? Let's pray.
ကိုအာဒီခင်ဗျဘလို့ဖြစ်ခဲ့တယ်လဲ။ဘာပြဿနာရှိခဲ့တယ်လဲ။စူးတောင်းရအောင်ဖြေရကိုးစားရအောင
်။ You see that's where you're beginning to find that love, that expression, acceptance.
အဲ့ဒီနေရာမှာချစ်ချင်းမေတ္တာလက်ခါချင်းအတိအမှပြုချင်းအရေးကြီးတယ်။
So I always encourage you start with personal sharing to be honest.
ကဲတယောက်နဲ့တယောက်လင်းနဲ့မရကြမှာပေါ့နော်။ကိုယ့်ရဲ့ပုံကိုယ်ရဲ့ယာနော်ကိုယ့်ရဲ့ခံစားချက်တွေကိုပွင့်ပွင့်လင်းလင်းပြောဖို့ကျွန်တော်ခွန်အားပေးခြင်းတယ
်။ Don't just say what the person wants to hear.
ကဲ
That's a politeness but it's not an honesty.
ကဲကျွန်တော်ဒီလူမှုရဲ့အရာမဟုတ်ပဲနဲ့ကိုယ့်ရဲ့ခံစားတဲ့အတိုင်းကိုယ့်ရဲ့ပြောချင်တဲ့အတိုင်းကိုယ့်အမျိုးသားကိုအမျိုးသမီးကိုပွင့်ပွင့်လင်းလင်းနဲ့ကျွန်တော်ပြောဖို့အရေးကြီးတယ
် Be other focused
သူအရာကိုကျွန်တော်ကဘို့ဖို့ပြောဖို့အရေးကြီးတယ
် Don't spend 15 minutes talking about yourself
ကဲကိုအတွေ့ကိုပဲနော
် You can talk about yourself
ကိုအတွေ့ကိုပဲအချင်းမယူပါနဲ့
But you can ask well how are you doing
ကဲကျွန်တော်ဘာလုပ်နေတယ်လဲဆိုတာကျွန်တော်အတိအဆုံးပဲဖြစ်တယ
် Of course be true
အဲ့ဒါကျွန်တော်ဖန်ကံဖို့အရေးကြီးတယ
် The Bible gives us this truth here speaking the truth in love
ကျွန်တော်ချစ်ချင်းမဲ့သားအဖြစ်ဖန်ကံနဲ့စကားကိုပြောဖို့ကြားစာပြောပါတယ
် So we do speak truth
ကျွန်တော်မှာကနဲ့စကားကိုပြောတယ
် but we speak it in a loving way
ကျွန်တော်နေရာမှာကျွန်တော်ပြောတဲ့အခါမှာချစ်ချင်းမေတ္တာပါဖို့ရည်ကြည့်တယ
် and maybe if I can't speak in a loving way I don't say it maybe later
အဲ့ဒါကျွန်တော်ချစ်ချင်းမေတ္တာမှာပါပဲနဲ့အမှားဒီအမှားမှားတဲ့စကားကိုပြောမယ်ဆိုလို့ရှိရင်အဲ့ဒါကစဉ်းစားဖို့လိုတယ
် that's our personal sharing
ဒါเนาะ
The mutual understanding, you build trust because what's happening is you're getting to know each other.
Okay, ကျွန်တော်ဒီအဲ့လိုမျိုးဖြစ်လာတဲ့အခါမှာတယောက်နဲ့တယောက်နားလည်မှုရှိဖို့ရည်ကြည့်တယ်။တယောက်နဲ့တယောက်နားလည်မှုရှိပြီးမှတယောက်နဲ့တယောက်အပေါ်မှာယုံကြည်မှုရှိလာတယ်။ယုံကြည်မှုရှိအောင်ဒီဆောက်ရမယ်။ဒီဆောက်ရမှာဖြစ်တ
ယ်။ We'll find trust is that key word that leads to great intimacy and marriages.
ကျကြီးမားတဲ့ဒီရင်းနှီးကျွမ်းဝင်မှုအင်ထောင်ရဲကိုနော်အတိတ်ကအရေးကြီးတာတော့ချက်ရပါလေဆိုလို့ရှိရင်နော်ယုံကြည်မှုဖြစ်တယ
် Now what happens when we begin to share our problems our joys we become vulnerable to each other
ကျွန်တော်တို့ပြဿနာတွေကိုလည်းကိုယ်အမြုပ်သားအမြုပ်သမီးကိုပြောပြတယ်ကိုယ့်ရဲ့ဝမ်းမြောက်နေတဲ့ကိုယ့်ခံစားချက်တွေကိုလည်းပြောပြတဲ့အခါမှာတယောက်နဲ့တယောက်ပွင့်လင်းမှုယုံကြည်မှုရှိလာတယ
် That's private Don't go sharing it with all the ladies.
အဲ့ဒါကတော့ပြောပြချင်တာအဲ့ဒါကျွန်တော်ပြောတာကအာဒီသူများကိုပြောပြဖို့ပြောတာမဟုတ်ဘူးเนาะအဲ့ဒါကျွန်တော်ရဲ့ဒီလင်းနဲ့မရကိစ္စအဲ့ဒါကိုပြောပြချင်တာဖြစ်တယ
် Yes, we're vulnerable, but that's where you start squeezing together, you see.
အခုနအဲ့ဒါကြောင့်အခုနဒီလိုပြတာเนา
ะ Yeah. More and more so.
လင်းနဲ့မရဟာဒီလိုဖြစ်ရမယ
် It also protects us from misunderstanding.
ကျွန်တော်တို့ဒီအဲ့လိုမျိုးလှုပ်လာတဲ့အခါမှာကျွန်တော်တို့တယောက်နဲ့တယောက်နားလည်မှုလွဲအောင
် you know sometimes
အရာထက်ကနဲ့ကာကွယ်ပေးတယ
် Satan puts an accusation in your mind oh your husband doesn't love you
ကဲကိုယ့်ရဲ့အတွေ့အထက်မှာအာသာသာကအမြင်ကသွေးဆောင်မှာဖြစ်တယ်တင်းရဲ့ယောက်ျားကတင်းကိုတကယ်မချစ်ဘူ
း but when you're talking to him all of a sudden you understand yes he does he's doing this for you
အာဒီကိုယ့်အတွေ့အထက်မှာအော်ဟုတ်တယ်နော်ကျမယောက်ျားကျမကိုတကယ်မချစ်ဘူးအဲ့လိုမျိုးနဲ့သာသာကိုအတွေ့အထက်မှာအခွင့်ပြုလာတယ်ဆိုလို့ရှိရင
် so you can protect yourself from the evil one more
ကဲထိုအရာထက်ကနဲ့ကျွန်းတို့ရဲ့ဒီထိုအရာကိုကာကွယ်လို့ရတယ
် so that deepening commitment is revealed in one heartedness
ကဲကျွန်းတို့ရဲ့နည်းနည်းတဲ့တယောက်နဲ့တယောက်အတွေ့ပေးစားခြင်းဟာ
one mind that one heart one purpose
ကဲကျွန်းတို့ရည်ရွယ်ချက်တစ်ခုနော်တလုံးသွားသည်ဖြစ်စေတယ
် So we want to meet the other person's needs
ကဲလူတယောက်ရဲ့ကိုယ့်ရဲ့အမြုပ်သားကိုယ့်ရဲ့အမြုပ်သမီးရဲ့လွန်အချက်ကိုကျွန်တော်ပြည့်စုံစေဖို့ကျွန်တော်တာဝန်ဖြစ်တယ
် Now when a husband and wife physically can you be selfish in a marriage yes you can be very selfish
ကဲကျွန်တော်ဒီအင်ထောင်ရဲ့မှာလင်းနဲ့မရဟာကျွန်တော်တကူကောင်းစားလို့မရဘူး
You can be demanding
အလားကျွန်တော်ကိုလိုချင်တာတောင်းလို့ရတယ
် But what you want to learn to do is be patient, kind, tender, understanding.
ထိုနေရာမှာအတိတ်ကအရေးကြီးတာကကျွန်တော်ယဉ်ကျေးဖို့နော်နှူးညံ့တည်မွှေးဖို့စိတ်ရှင်ဖို့တိတ်ခါဖို့အရေးကြီးတယ
် Don't focus on meeting your own needs, focus on meeting your partner's needs.
ကဲကိုယ့်ရဲ့စိတ်ဆန္ဒပြည့်စုံဖို့တခုပဲနော်မကြည့်ပါနဲ့ကိုယ့်ရဲ့အမြုပ်သမီးရဲ့စိတ်ဆန္ဒပြည့်စုံဖို့လဲကြည့်ပ
ါ Sometimes the mind's really busy and understand that okay
တခါတလေကိုယ့်ရဲ့အတွေ့အထက်မှာအလောက်ကများနေတယ
် I'm not feeling well I'm tired
ကျွန်တော်ကဒီမိုးတယ်ပင်ပါတယ်အိတ်လိုက်တော့မယ
် Be patient
စိတ်ရှင်ရမယ်နော်
Yeah. We're not animals, we're God's creatures where we can love one another.
ကဲကျွန်တော်ဟာတရင်စာမဟုတ်ပါဘူး။ဘုရားသခင်လက်တော်အဖြစ်ဖာဆင်းတဲ့သူ့ရဲ့သားသမီးများဖြစ်ကြတယ
်။ As we focus on pleasing the other, God will see to it our needs are met.
ကဲကျွန်တော်ဒီအဲ့လိုမျိုးနဲ့တယောက်နဲ့တယောက်လိုအင်စာတတွေကိုကျွန်တော်ကပြည့်စုံလာတဲ့အခါမှာဖြစ်ပြက်လာတဲ့အခါမှာကျွန်တော်ရဲ့မိသားစုမှာအင်ထောင်ရဲ့မှာလိုအပ်တဲ့အရာဘုရားသခင်ကနော်ပြင်ဆင်ပေးမှာဖြစ်တယ်။
So let me reflect a little bit on things we're doing when we have an intimate marriage.
အဲ့လိုမျိုးနဲ့ဒီအင်ထောင်ရဲ့မှာလင်းနဲ့မရကြားမှာရင်းနှီးကျွမ်းဝင်မှုရှိလာတဲ့အခါမှာ
we're serving each other.
တယောက်နဲ့တယောက်အစေခံလာတယ်
The First Corinthians said, "You're pleasing one another."
Okay, the tiko ma ba pio the le solution no tayao na tayao no tayao na tayao the pio suin se ne nyet na ta ya ya cha ne lo pio ba.
An intimate marriage also creates and serves the next generation.
Okay, elo myo lou saung chin a pi ko ye di myo se no myo se ti rue ko a twe le phit de.
And then you're able to, third one is to open up your home and serve others with ministry, your own home. As we do these things, we're carrying out God's will of reflecting His love and peace to others. Remember, the physical relationship is focused on serving, not getting. So let's change to a biblical mindset. Let me just pause here. Do you have any questions?
Dine, to ku lo juno me chin ne, no? Me khu me chin ne lu shi la, sai the ma. Ma shi ma ne.
Ji ka, ni mun ma shi ne shi la. Si su ran ni mun ma shi ne. Si su ran ni mun ma shi ne. No? Okay, me lai ma. Na ko, yan che de, de no, ni ko ma shi. Te su ma no.
So what if a person has anger in him?
Okay. Yeah,
And you see the sun going down. How do I get rid of that anger? Let me just share that I do have resources on what I call second level of discipleship. To show you how to overcome lust, how to overcome anger, how to overcome worry, etc.
The juno ye sa uthe ma juno ye di sa uthe ma so lo shin no tape do mwe thau chin ne pat dai bi ma di sait so chin dwe so yin chin dwe bi lo jo hlwat nai ya ma le so le a chang dwe a myai ye tha ba de
shi. That's translated into Burmese and you can get that from pastor.
Ke di pastor ga ne tu a ba ta pyan pe ma phit ba de naw so lo shin no di tu shi ga ne yu lo ya ba de.
Of course, it's a big question. How do you overcome anger? Now, the first question is, can you overcome anger? Yes. What happens is, anger builds up after years of unforgiving spirit. I look at like something like a cup, right? It's half full. But then I get angry with someone else and it ends up being this full. But I only can have this much empty space of patience. And then I kept pour over and I get very angry. Okay, so in this case, where a person thinks he cannot overcome anger, we understand the problem. There's unforgiving spirit there, so he's short of grace. So, first of all, identify the people, usually people, sometimes organizations or things, people, governments, religion, pastors, whoever you're angry with, you write them on a piece of paper. One, to three columns.
ကိုအမြင်လားစိတ်ဆုံနေကိုတကယ်စိတ်ဆုံအောင်လုပ်တဲ့ခွင့်မထွက်နိုင်တဲ့ပါစတာပဲဖြစ်ဖြစ်เนาะဒီအစိုးရပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အဲ့ဒီစာရွေးပေါ်မှာသူတို့နာမည်ကိုရေးလိုက်ပါ
Then you want to identify what is it that is hard for you to forgive
အတိကဘေးအရာတွေသူ့ကိုခွင့်မထွက်နိုင်တာလေဘေးအချက်တွေရှိတယ်လေ
Okay Now we know we can forgive. That's our power, our choice.
Okay, ကျွန်တော်တည်တယ်ခွင့်လွှတ်နိုင်တယ်ဆိုတာကျွန်တော်ခရစ်တော်ရဲ့တကုတ်တော်အဖြစ်လုပ်နိုင်တယ်ဆိုတော့ကျွန်တော်တည်တယ
် And so what we do is identify maybe there's a certain circumstance in our mind.
Okay, ကျွန်တော်ဒီစိတ်ဆိုးနေတဲ့ခွင့်မလွှတ်နိုင်တဲ့အရာကိုကျွန်တော်ဒီတေချာချာနဲ့ကျွန်တော်တည်ထားဖို့ရည်ကြီးတယ်
Let me go back to marriage again.
အခုနကျွန်တော်အင်ထောင်ရင်းနဲ့ပတ်သက်ပြီးမှကျွန်တော်ပြောချင်တယ
် So maybe my wife said something in front of a company and she disgraced me
ကျွန်တော်အမျိုးသမီးအဥပမာနဲ့လူမြရှေ့မှာမကောင်းတဲ့စကားကိုလူမြရှေ့မှာကျွန်တော်ကိုပြောတဲ့အတွက်ကျွန်တော
် And 13 years ago you said in your heart I will never forgive her
ကျ तू ကသူမြရှေ့မှာအဲ့လိုကျွန်တော်ကိုပြောပြီးမှမင်းဟောငါအဲ့လိုမျိုးပြစ်ခဲ့တဲ့အနှစ်30မှာအဲ့လိုလှုပ်ခဲ့တဲ့အတွက်မင်းဟောငါဘရောမခွင့်မလွှတ်ဘူးလို့ပြောခဲ့လို့ရှိရင်ကျွန်တော်ကစိတ်ကောင်းမှာမဟုတ်ဘူ
း So that's column 1 my wife
ကျွန်တော်အဲ့အသက်သားမှာကျွန်တော်က
she disgraced me
စာရွေးပေါ်မှာကျွန်တော်မှတ်ထားလိုက်တယ်เนาะကျွန်တော်အမျိုးသမီးကကျွန်တော်ကိုစိတ်ထိခိုက်အောင်လုပ်တယ
် For 13 years you say your prayer for 13 years I have not forgiven her
ကဲ तू ကကျွန်တော်ကိုအနှစ်30လုံးလုံးခွင့်မလွှတ်နိုင်ဘူး
But now, in the name of Jesus, I choose to fully forgive her of that. And I seek your forgiveness for hardening my heart instead of forgiving. So let your prayer be two parts. One, confession. The second part, where you ask for God's grace to be poured in to pay, make up for that loss. So, please forgive me. But now, Lord, I want your love and grace to pour into my heart.And my wife's heart in such a way that your grace will make this all forgotten. I hope that answers part of your question. You can follow it up if you want.
ဒီအတိုင်းပဲเนาะဆရာကအဲ့ဒါကိုเนาะလုပ်လို့ရပါတယ
် good question good question.
အဲ့ကောင်းတဲ့မေးခွန်းပဲဖြစ်တယ်ရှိတယ်လားဟောဆရာပေါ့အ
ဲ့ကျွန်တော်မေးချင်တာကျွန်တော်ပြောရခုလို့တော့ဗောဥပြန်နဲ့ခွန်းလို့ဘူးဗျာအဲ့လိုဆိုတော့ဘယ်လိုပဲတောင်းပန်တော့ခွန်းလို့ဘူးအဲ့အဲ့ဒါဘယ်လိုဖြစ်စီလဲခွန်းလို့ချင်းဆိုဖို့ fitness မှာဗောနော်ဟောပြတော့နားနဲ့စိတ်ပြီးပါပြီပါခွန်းလို့လိုက်ပြီအဲ့မဲ့ဟိုပြတော့စေလာလက်ခံနေတယ်နိမ့်နိမ့်လက်ခံစားနေတယ်ဘယ်လိုပဲတောင်းပန်တော့ဘယ်လဲမခံအဲ့ဒါဘယ်လိုဖြစ်မလဲ
For example for these outside people so he can for he has already for forgiving him but for example if he cannot forgive him he cannot forgive never he said never never he cannot forgive him and what shall we do
Yeah,
for me.
So what if I find a neighbor that I can, you find a place that you sense you can never forgive somebody.
ဥပမာနဲ့လူတူတယောက်ကိုဘယ်တော့မှခွင့်မလွှတ်နိုင်ဘူးလို့ကိုယ့်ရဲ့တွေးထင်မှရှိတယ်ဆိုပါဆို
Okay, first of all, realize what you've done over many years, probably years, is that repeat a lie from the evil one. I will never forgive. I will never forgive. I cannot forgive.
ကဲကိုရဲ့ဒီပြီးခဲ့တဲ့အတိတ်မှာဘလို့မျိုးအဖြစ်အပျက်တွေနော်ရှိခဲ့နေပါစေနော်သူ့ရဲ့အတွေ့အထိမှာဘရောမှခွင့်မထွက်နိုင်ဘူးခွင့်မလွှတ်နိုင်ဘူးဆိုတော့ အတွေ့အကြုံအများရှိနေတယ
် Yeah. So what happens when we do that, we say it over and over, we become a servant to Satan.
အဲ့လိုမျိုးနဲ့လှုပ်ဆောင်တဲ့အခါမှာစာသားကိုအစေခံတဲ့လူဖြစ်လာတယ်
Yeah. And this is again what happens with parents and passes on to children, the same type. I'll never forgive that person.
အဲ့လိုမျိုးဒီဟိုကိုယ့်ရဲ့ဒါကသားစင်မျက်စိအထစ်တောင်းမှနော်အဲ့ဒီခွင့်မလွှတ်နိုင်တဲ့အရာကကူးဆဲသွားတယ
် But what we need to do is acknowledge that and repent.
ကြည့်အဲ့ဒါကျွန်တော်ဝန်ခံဖို့လိုတယ်နော်ကျွန်တော်ဒီနောင်တရဖို့လိုတယ် Excuse me.
What he say is what his question is for him he can forgive he already forgive someone but someone cannot forgive him
oh another person cannot
another
forgive,
person
him.
Forgive him
so okay
now he already forgive
but he did wrong to them
maybe wrong to them and hurt maybe
or just misunderstanding
may badly hurt or something
okay.
but now he can forgive him
okay
no
but the other person
another person cannot forgive him
yeah Okay, again, this happens a lot in marriages as well as in congregations.
Okay, you know, the apjin lo ka ma be phi phi, you know, in thong ye ma be phi phi, akuna sia Paul me da, no?
People, I mean, we humble ourselves, we apologize, but other people have a hard time forgiving us.
Okay, you know, thai cha be ma tu lo go taung ba de, no? Taung ba phi phi, khwin hlo phi phi. Da mae lu tu u ti yaw ga tho lu ga, you know go သူအတွေ့ခွန်းလွှမ်းဖို့ခက်ခက်နေမယ်ဆိုလို့ရှိရင
် angry children when they grow up can be like that
သူတို့ရဲ့တာသမီတွေသူတို့ကြီးပြင်းလာတဲ့အခါမှာသူတို့ကျေတုနော်ဖြစ်လာမှာဖြစ်တယ်အရေးကြီးတယ
် It's a situation like we read with Sarah where she humbled herself was gracious and kind
ကျေဆာရာကကျမ်းစာမှာအဗရာဟံရဲ့အမျိုးသမီးဆာရာက तू ကထိတ်ချပြီးမှဒီသူ့ရဲ့ယောက်ျားစကားကိုနားထောင်တဲ့အခါမှာ
you have to wait to God's sovereignty to somehow work to reconcile yourselves
ကဲအဲ့ဒီခုနဆရာပေါ်ပြောတဲ့ဒီအဲ့ဒါကျွန်တော်ဒီဖျားသခင်ကိုစောင့်မျှော်ဖို့အဲ့ဒီကြားထဲမှာလူသူ့တယောက်ကဒီ reconciliation ပေါ့နော်ဒီပြန်လည်ပြီးမှတိမြတ်စေတဲ့ဒီသူ့တယောက်ဖျားသခင်ကဆေထုတ်ပေးမှာဖြစ်တယ
် I think it says in the end of the book of Romans in Hebrews do what you can you know in terms of pursuing peace
ကဲရောမမှာရောမဩဝါဒစာမှာအဆုံးပိုင်းမှာပြောသလိုပေါ့နော်ကိုလှုပ်နိုင်တယ်လောက်ကောင်းတဲ့အရာကိုထိချရဲကိုလှုပ်ပါကြိုးစားပါလို့ပြောပါတယ
် So we can lay out a doormat make it nice welcome them
ကဲကျွန်တော်ကောင်းတဲ့အရာကိုကျွန်တော်လုပ်နိုင်တယ်ကြိုးစားနိုင်တယ
် but you cannot pull them in
ကဲအဒီအာဟိုသူအာတခြားလူတယောက်ကိုခွင့်ထွက်အောင်တော့ကျွန်တော်ကလှုပ်လို့မရဘူးအတင်းအဓမ္မနဲ့ခွင့်ထွက်ခိုက်လို့မရဘူ
း but if I sense that spirit in me about my maybe toward my spouse why should I you know should I love her you know she's not being nice to me
ကဲကိုယ့်အတွေ့အထိမှာကိုယ်အမျိုးသမီးကိုဥပမာနဲ့သူ့ကိုချစ်တင်းသလား तू ငါ့ကိုအဲ့လောက်မချစ်ဘူးချစ်ချင်မဲ့တာမထားဘူးဆိုတော့အတွေ့တွေရှိကောင်းရှိလိမ့်မယ
် I go back to thinking about oneness
ကျွန်တော်စဉ်းစားဖို့ကတလုံးတဝသည်ဖြစ်ချင်းအကြောင်
း I refuse to get in that two spirit instead I said oh lord help us
ကျဲအဲ့လိုမျိုးမှာဒီဝိညာဒီနှစ်ယောက်နှစ်ယောက်အဖြစ်ဖြစ်စေတဲ့ဒီဝိညာဉ်တွေကိုကျွန်တော်အသက်တာမှာနော်ခွင့်မပြုဖို့အရေးကြီးတယ
် but just You cannot, you can just make it easy for the other person, but you cannot change them.
Okay, that means you do it yourself. No, 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 no,
no, That's the reason we try not at first to anger people. And we do converse with people, sharing our hearts, so people don't misunderstand us, to try to prevent that happening.
ဆရာရှင်းလာမပြီးဘူးเนา
ะ So one last question
မင်းလိုက်ပါမရှင်းလို့ရှင်တော့မင်းလိုက်ပါမရှင်းပ
ါ Kitchen ကကျွန်တော် Kitchen ကမခွင့်လွှတ်တော့ဘောတော့ခွင့်လွှတ်လို့ခွင့်လွှတ်ဆိုတော့ဖြေတော့ဘောမလားမခွင့်လွှတ်လို့ထားလိုက်ပါတော့ဒါမဲ့ open မှာပါပဲအတိုးတယောက်ဘူးဘောအစိုးကြောင်းကြောင်းဘောဘာဖျားနေလဲတောင်းပန်ပြီသူလည်းတောင်းပန်ပြီဟုတ်မလား
Okay, so is the police asking for him? He already is acknowledged to her and confess, and he acknowledged to someone, the one who cannot forgive him, forgive him, already confess and acknowledge, ask the forgiveness, but still then she cannot forgive him.
The other person.
The other person.
Is unwilling to forgive.
Yeah, cannot forgive him. But what will be effect of this, my life? What will be effect?
Is he talking about in a marriage or just general?
No, general. General.
Mm-hmm. Okay.
Yeah. What will be effect of his life? Bad things or good things? But for him, he already forgive. Acknowledged before her.
But is your question for me or for the other person?
For him.
Okay. Yeah. You see, the point is we do what we can to seek peace and reconciliation. Jesus said, forgive one another. You have done that. There is nothing that holds back God's grace from your life.
So,
it's only if you're the one that's unwilling to forgive, that's where there's that shortness of God's grace. Thank you for that clarification. Okay, one more question.
That's a good question. So, in his, for example, some couple, wife and husband. So her husband is a drunkard, all the time drunk. But his wife also always forgive him again. But as she forgive him, he become worse and worse. Is it better to his divorce? Is a
yeah, what's
because
the
her husband is become worse and worse.
Mm-hmm.
As his wife is forgive him, but that is an opportunity for him to learn.
Yes, but you see that I would disagree with that conclusion that it's because she's forgiving him that that's the reason he's drinking. I would disagree with that conclusion in this case. You're assuming something here that seems to be contrary to the scriptures.
And
it's very important to understand this. The person's drinking is not because the wife's forgiving. The person's drinking because there's a problem in him. The woman, the sister, is living a noble life of an exemplary fashion of being able to forgive someone that continues to hurt her. God's grace is shining on her because the spirit of forgiveness, Jesus' forgiveness, is being shown through her. It's just like when we think of Jesus on the cross forgiving the thief next to him.
The lewa kadama tu nama no nalun heyao no lewa tu na tu
He says, forgive them for they know not what they do.
You see, he's
living out what he's teaching. That doesn't make what they're doing good. It doesn't give permission for them to do it. The people looking at Jesus, they're killing him. But what we do see is that God's extraordinary grace is upon Jesus in that case, or that wife who keeps forgiving. And she's doing right because she's by 1 Peter. She's waiting that God, in his sovereign way, will bring that man, that husband, back to sanity. We are not living for our lives here in this world. We're living for Jesus, for God. I know a pastor, his wife, got in an accident. And she got crippled. And he just divorced her. That's wrong. He's married for life. I don't get divorced because I'm not happy. I don't get divorced because I think it will be easier. I have a higher calling from God to live faithful to what he called me to. So instead, this is what we should say. No matter how my spouse might treat me.
Okay.
Sorry.
No matter how my spouse might treat me.
Okay, jono amyota amyotamiya belo ve chin ne bese.
I am committed to love him or her forever, my whole life.
Belo ve phi phi belo ve achin ne ve phi phi et di amyotami jono amyotami jono amyota go ve tatet lon ti ti athit tan aw.
God's extraordinary grace will be brought into this situation to bring glory to his name. If you want more, do a good Bible study on 1 Peter.
You'll understand more. For example, Paul, yes. Can I ask?
Sure.
That for the wife, I would like to continue Peter's question. Why? She knows her husband will not able to stop drinking. So one day, she will die sure due to these drugs. Mm-hmm. And then she knows that he will become window. And so what will be her decision? Will be still faithful to her husband?
Oh, absolutely.
Chono me ra ga aku na sia pita me le di me khon paw ma. Tu a myo tmi ga tu yau cha ga a yet tama phit de. Tu te me so ra tu ti de. Ta ne cha yin tu a mu so ma phit me so ra tu ti de. Da so so lo shin le tu ye a di a myo tmi ye song phya che ya belo phit ya ma le lo tu o me ra. Set le bi ma ti sa shi ya ma.
She's not the cause for his drunkenness. Her faithfulness is showing what God's grace is like, that he might taste it and turn to it. Like when I talked about that situation in Uganda.
Mm-hmm.
Okay.
Tomorrow.
Tomorrow. You know, we have several more messages on intimacy tomorrow. What a great marriage is. We hope to be able to find maybe a sister translator. Maybe the sisters can be one group with my wife, and then we brothers can talk. We have a great future ahead. Let's close in a word of prayer. Lord, we thank you that you are the Lord of reconciliation and love. Take our marriages. And we ask that you would give us those great marriages. We realize some husbands and wives are facing very difficult situations. But we believe, even like in the darkest river, out can grow a beautiful flower. So pour forth your grace in our life. The spirit of forgiveness. The power of Christ. That we would begin to love one another. Talk to one another. Value one another. To step further and further into that intimacy that you give us. Thank you for your great love. Pray all this in Christ's name.
Amen.
This concludes Session 8, Cultivate Intimacy in Marriage by Paul Bucknell, part of a larger series.
Building a Great Marriage.
Translated from English into Burmese. Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.